အမေရိကန်စစ်နေလွှတ်တော်ကနေလာမယ့်နှစ်အစိုးရအသုံးစရိတ်ဘတ်ဂျက်အတွက်အမေရိကန်ဒေါ်လာ 1.8 ထရီလီယံကိုကြာတာပတင်းတွေတုန်းကအတည်ပြုပေးလိုက်ပါတယ်။ဒီဥပဒေမူကြားမှာပြည်တွင်းအသုံးစရိတ် 982.5 ဘီလီယံအသုံးပြုခွင့်ပြုထားပြီးတော့ကာကွယ်ရေးနဲ့အစိုးရဝန်ကြီးဌာနတွေအတွက်858ဘီလီယံအသုံးပြုခွင့်ပြုထားပါတယ်။ဒီဘတ်ဂျက်ဟာလာမယ့်2023ခုနှစ်စက်တင်ဘာလအထိအစိုးရအသုံးစရိတ်ဖြစ်ပါတယ်။စာမျက်နှာပေါင်း 4,100 ကျော်ပါဝင်တဲ့ဒီဘတ်ဂျက်ဥပဒေမူကြမ်းကိုပြည့်ပြည့်စုံစုံဖြစ်အောင်အချိန်ယူပြင်ဆင်ခဲ့ရတယ်လို့စီးနိတ်လူများစုခေါင်းဆောင်ဒီမိုကရက်အထက်လွှတ်တော်အမတ်ချာရှူမာကပြောဆိုပါတယ်။ဒီဥပဒေမူကြမ်းကို68/29မဲ့နဲ့အထက်လွှတ်တော်မှအတည်ပြုခဲ့ပြီးအောက်လွတ်တော်မှာနောက်ဆုံးအတည်ပြုနိုင်ဖို့လွှဲပြောင်းပေးမှာဖြစ်ပါတယ်။သမရလက်မှတ်ထိုးရင်တော့ဒီဥပဒေဟာအတည်ဖြစ်လာမှာဖြစ်ပါတယ်။လွှတ်တော်အမတ်တွေဟာလာမယ့်တောက်ကြနေ့သကောင်းရန်အချိန်မှာအစိုးရရပ်ဆိုင်းရတဲ့အဖြစ်နဲ့မကြုံခင်ဘတ်ဂျက်အတည်ပြုနိုင်ဖို့အလျင်အမြန်လှုပ်ဆောင်နေကြပါတယ်။ပြီးခဲ့တဲ့ပုတ်ထူးနေ့တုန်းကတော့အမေရိကန်ပြည်ထောင်စုကိုပထမဆုံးကြာရောက်လည်ပတ်တဲ့ယူကရိန်းသမရဇယ်လင်စကီကိုလေကြောင်းရန်ကာကွယ်ရေးပစ်ထရဒုံးခွင်းဒုံးနဲ့အပါအဝင်ဒေါ်လာ1ဘီလီယံဘိုးလောက်အကူအညီတွေပေးခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကယူကရိန်းရဲ့ခုခံစစ်အတွက်ဒေါ်လာ19.19ဘီလီယံကျော်ဘိုးထောက်ပံ့ပေးထားပြီးဖြစ်ပါတယ်။